မန္တလေးတိုင်းမြေသားမျိုးနယ်မှာတန်ကြက်ကနယ်ရန်ရရတက်ကတင်းနှန်းချောင်းအတွက်ဆိုပြီးမြဝတီရာနဲ့ချမ်းကြီးသာရွာအပါဝင်အဲ့ဒီဒေသတော်ဝိုင်းကျေးလက်ပြည်သူတွေလုက္ကန်စားတောင်းနေတဲ့ရာမြေဧက 18,000 ကျော်ကို2003ခုနှစ်ကစသိမ်းပြီးဒေသခံတောင်သူတွေကိုတီးစားချထားရကနေ2012ခုနှစ်နောက်ပိုင်းမှာတော့လုက္ကန်ခွင့်မပြုတော့ဘဲမြေကိုအပြီးသိမ်းတော့မယ်ဆိုတဲ့အတွက်တောင်သူတွေနဲ့ဆက်တက်ကြမြေရအငင်းပွားမှုကြီးထွားလာနေပါတယ်ဒီကိစ္စနဲ့ပတ်သက်လို့တောင်သူတယောက်ကအခုလိုပြောပြပါတယ်
ကံကြကလည်းရန်နေအတင်းတန်းကြောင့်မနော်အဲ့အသိနဲ့လိုပဲကျွန်တော်တို့သိရတာသူတို့က2003ခုနှစ်မှာဒေတာကို3000တနည်းကိုအဲ့လိုတီးရချာနောက်ကြတော့9000နဲ့ဆူရှာဒီ2012ခုလောက်ရောက်တော့ကြတော့သူတို့ကလုံးလုံးမလုပ်ရတော့ဘူးလို့ပြောသူတို့ကလို့ထွက်ပြေးပါတောင်းသူတွေလို့သူတို့ပြင်ကွင်းလောက်မှာမလို့ဆိုပြီးတော့အဲ့လိုထွက်ခိုင်းတယ်သူတို့ကဒီကွင်းထဲမှာရှိတဲ့ဖဲစဘောက်ဆိုင်တာကိုကော်သက်တွေနဲ့ထိုးပြီးတော့တန်လူကျိုးသုံးမုံမုံတကုံတော့သူတို့ကတန်လူကျိုးခတ်ထားတာအဲ့လေးဘက်လေးညာခတ်တာအဲ့ထဲမှာလည်းစောက်ဦးစောက်တာ
ဝါကုန်းနဲ့ဘဲကိုအဓိကထားစိုက်ပျိုးကြရတဲ့အဲ့ဒီရာမြေတွေကိုမိခိုနေရတဲ့တောင်သူတွေမှာထွန်ရက်စိုက်ပျိုးစရာမြေမရှိတော့ရင်အတမွေးဝမ်းကြောင်းမှုအတွက်အခြားရွေးချယ်စရာမရှိတော့လို့စစ်တပ်ကညွှန်ကြားတဲ့အတိုင်းမြေကိုမစွန့်နိုင်ကြပဲဆက်လက်လုပ်ကိုင်တဲ့အခါမှာတော့တောင်သူတွေကိုကျူးကျော်ဝင်ရောက်မှုပုံမှန်4-6တရားဆွဲထားပြီးပြီးခဲ့တဲ့သတင်းဘက်ကဆိုရင်တောင်သူ5ယောက်ထောင်ချခံလိုက်ရပါတယ
်ကျွန်တော်တို့တောင်သူတွေလုံနေရတော့အများကြီးပဲဗျာအတောင်သူတွေလုံနေတဲ့အထဲမှာအငါးဦးကိုသူတို့ကတရားဆွဲရလို့ကျူးကျော်ဆိုပြီးလေ4-6နဲ့သူတို့ကိုယ်တိုင်ထောင်တလားကြတယ်အင်္ဂါပူရိုးရောရဲ့ကုတန်းနိုင်ရဲ့ဥကြုံရင်ဦးမလိုက်ဦးမောင်နိုင
်အခုတော့အဲ့ဒီတောင်သူတွေဟာမန္တလေးထောင်မှာအပိုခံရတယ်လို့ဆိုပါတယ်ဒီနေ့မနေ့မှလည်းအဲ့ဒီ site ခင်းတွေကိုစစ်တပ်ကဖျက်ဆီးသွားတာရှိတယ်လို့ပြောပြပါတယ
်ဒီနေ့ဆိုလည်းတဏ္ဍာရနဲ့ခရီးရံမှာဖျက်မောင်းသွားနှစ်စီးတောင်မှာဆိုက်ပြားခင်းတွေမှာမောင်းသွားဝါကင်းတွေပဲကင်းတွေမှာဖျက်ပြီးမောင်းသွား
ဒီအချိန်တွေမှာရွာအုပ်ချုပ်ရေးမှုကစစ်တပ်အရာရှိတွေကိုဆွေးနွေးနေတယ်လို့တောင်သူတွေတရားစွဲထောင်ချခံရတာ site ခင်းတွေဖျက်ဆီးခံရတာဟိုဘယ်ဌာနကမှတိုင်တန်းပြောဆိုတာမလုပ်ဖို့ရွာသားတွေကိုပြောထားတယ်လို့ဆိုပါတယ
်တက်ကလည်းခုလိုရတယ်လို့တိုင်တန်းမလုပ်ပါနဲ့ဗာညာနဲ့ကျွန်တော်တို့ရွာကိုတည်ပြီးတာဥက္ကဋ္ဌလည်းလို့မလုပ်ပါဘူးလို့ပြောထားအုပ်ချုပ်ရေးမှုပြောရတော့ဟိုကနေ့ကတော့သူကလို့သူတို့နဲ့ညှိပြီးတော့တန်ကြာကမောင်းခဲ့လို့ရှင်တော်မှနင်းသွားရင်သူကအဲ့လိုကပင်းနင်းသွားရင်ကပင်းကိုရော်ပါမယ်လို့အဲ့လိုပြောသွားတယ်ကျွန်တော်တို့ရွာကိုအဲ့လိုခေါ်ပြီးတော့ပြောအုပ်ချုပ်ရေးမှု
ဒါကြောင့်စစ်တပ်နဲ့ဘယ်လိုဆွေးနွေးထားလဲလို့ချမ်းချင်းသာရွာအုပ်ချုပ်ရေးမှုဦးထွန်းနှုံးဝင်းကိုမေးကြည့်တော့အခုလာမဲ့တရားသီစာအထိစိုက်ပျိုးခွင့်ပြုမယ်လို့စစ်တပ်ကပြောတဲ့အကြောင်းနဲ့အဲ့ဒီနောက်အခြေအနေကိုတော့မသိရသေးတဲ့အကြောင်းအခုလိုပြောပြပါတယ
်။လောလောဆယ်ကျွန်တော်တို့ကဒီကလူကြီးတယောက်အနေနဲ့ကျွန်တော်ကတော့တောင်ပြီးစောင်းသိနေဒေသိနေတီတော့အဲ့လောက်ပဲတောင်းနေနဲ့မျောလင်းပြီးတော့သွားပြီးတော့ကျွန်တော်ဆွေးနွေးပါတယ်။အဲ့လိုဆွေးနွေးတဲ့အခါမျိုးမှာသူတို့ဘက်ကစောင်းသိနေကိုတော့ဒေသိနေစိုက်ခွင့်ကျွန်တော်တို့ပြုပါတယ်။အဲ့လိုပြုထားတဲ့အကြောင်းမျိုးကျွန်တော်ညီမကိုတော့တရားဝင်စီးပွားခေါ်ပြီးတော့တောင်သူများဒီတိရတော့လွတ်လွတ်လပ်လပ်စိုက်ပျိုးခွင့်ရှိပါတယ်ဆိုကျွန်တော်ကတော့သူတို့တော့ပြင်ပြထားပါတယ်။လက်ရှိတောင်သူတွေအနေနဲ့စိုက်ပျိုးတဲ့ဆက်လူတွေဆက်လက်စိုက်ပျိုးပြီးတော့မစိုက်ပျိုးတဲ့လူတွေကတော့တချို့ကတော့ဆောင်ကြည့်တဲ့ဆင်ပေါ့လောလောဆယ်တော့တဲ့အနေနဲ့ကတော့ကျွန်တော်တို့အတင်းကျပါဘာမှလောက်ထားမှရှိသေးပါဘူ
းဒါပြင်တင်းထားတဲ့မြေတွေကိုကျူးကျော်လို့ဆိုပြီးထောင်ချခံလဲရတဲ့လယ်သမားတွေကိစ္စမှာလဲအမိတ်မချခင်ကသူတို့ဒေသရဲ့လွှတ်တော်ကိုယ်စားလှယ်ကိုရွာအုပ်ချုပ်ရေးမှုကအကူအညီတောင်းတဲ့အခါမှာအဲ့ဒီမြေတွေဟာတင်းထားတဲ့မြေတွေမဟုတ်ကြောင်းလွှတ်တော်အမတ်ကထောက်ခံစာရေးပေးလိုက်ပြီးမြဲတရားရုံးကအဲ့ဒီစာကိုလက်မခံပဲအမိန့်ချလိုက်တာလို့ဦးထွန်းထွန်းဝင်းကပြောပါတယ်တကယ်လို့တောင်သူတွေအနေနဲ့အဲ့ဒီရာမြေတွေကိုဆွန့်လွှတ်လိုက်ရရင်သူတို့ဘဝအတမွေးဝမ်းကြောင်းအတွက်တခြားရွေးချယ်စရာရှိလားဆိုတော့အဲ့ဒီဒေသခံတောင်သူကအ
ေးရွာရီမှာတော့အလိုပေါ့ဒီအရာမလုပ်တာရင်ကိုဖီရဒီကြောင်းရဆိုကလေးလေကြောင်းအောင်ထားနိုင်မှာမဟုတ်ကြဘူးတချို့လူရောက်လေကျွန်တော်တို့ရဲ့ကြီးရဲ့လူလေအားလေလူလေအလုပ်ကြီးပြီးတော့တင်တဲ့လူရဲ့တင်တာဟုတ်တင်ဒီတင်နဲ့ပြည်လေဘာမှထူးနာပေါ့
စစ်တပ်ကသူ့စီမံကိန်းအတွက်အခုလိုရာမြေတွေတင်သလိုရွာသားတွေရဲ့တမွေးဝမ်းကြောင်းမှုအတွက်ရောစီမံချက်ရှိလားဆိုတော့ရွာအုပ်ချုပ်မှုဦးထွန်းနှုံးဝင်းကလည်းအခုလိုပြောပြပါတယ်
ဒီအားမှကျွန်တော်တို့ကလုပ်ငန်းစားသောက်ဝင်မရှိတော့ဆိုလို့ရှိရင်အားလုံးကတော့နေရာမဲ့ဘဝလုပ်ငန်းစားသောက်ဆရာလုပ်ငန်းမရှိတဲ့ဘဝရောက်သွားမှာပဲ
အခုဆိုရင်ဝါဆိုင်ခင်းတချို့ဟာပွင့်ကန်ဒီအရွယ်တွေရောက်နေပြီဖြစ်ပေမဲ့အဲ့ဒီလေတွေကိုစစ်တပ်ကတန်ဆူးကျိုးနဲ့ကာရံနေတဲ့အတွက်ခြံခတ်ပြီးသွားရင်ရာမြေတွေတဲ့ဝင်လည်းမရှိတော့လို့လုပ်ငန်းစားသောက်ဖို့အခြေအနေမပေးတော့ဘူးလို့တောင်သူတွေကပြောပါတယ်ခင်ဗျာ